ရလကအီဂျစ်သမ္မတမော်စီကိုဖျောက်ချခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကပြက်ပြက်သားသားထောက်ခံမှုညှဉ်းဆန်းနေတဲ့အတွက်အီဂျစ်စစ်တပ်အကြီးအကဲအဗ်ဒယ်ဖာတာအယ်စစီကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။သမ္မတအိုဘားမားအစိုးရကအီဂျစ်ပြည်သူတွေကိုကြောခိုင်းလိုက်ကြောင်းဒီအဖြစ်ကိုအီဂျစ်လူထုကမေ့ပြစ်လို့ရမှာမဟုတ်ဘူးလို့ဒေါသထွက်နေတဲ့ဗိုလ်ချုပ်ကြီးစစ်စီကဝါရှင်တန်ပို့သတင်းစာနဲ့ကြုံနောက်ကြုံခဲတွေ့ဆုံခန်းမှာပြောဆိုလိုက်တာပါ။စစ်တပ်ထောက်ခံတဲ့ဂျာဖြတ်အစိုးရနဲ့အစ္စလာမစ်သမ္မတဟောင်းမော်စီထောက်ခံသူတွေအကြားဖြစ်ပွားနေတဲ့အီဂျစ်နိုင်ငံရေးပဋိပက္ခမှာအမေရိကန်ပြည်ထောင်စုကကြားနေဖို့ကြိုးစားနေတဲ့အကာလမှာစစ်တပ်အကြီးအကဲစစ်စီရဲ့မှတ်ချက်ကိုစနေနေ့ထုတ်ဝါရှင်တန်ပို့သတင်းစာကဖော်ပြလိုက်တာပါ။မစ္စတာမော်စီရဲ့မွတ်စလင်ညီကိုရောများအဖွဲ့ကလည်းသမ္မတအိုဘားမားအစိုးရဟာစစ်တပ်ကသမ္မတမော်စီကိုဇူလိုင်လ3ရက်နေ့ကအာဏာသိမ်းနိုင်အောင်မျက်စိပိတ်မတိကျိုးချွန်ပြုခဲ့တယ်လို့စွပ်စွဲပြီးပြစ်တင်ဝေဖန်နေတာပါ။အီဂျစ်ဟာအမေရိကန်ရဲ့အဓိကကျတဲ့စစ်ရေးမဟာမိတ်ဖြစ်တာကြောင့်ကူအာနာသိမ့်နေဆိုသိမ့်နေဆိုတဲ့အသုံးနှုန်းကိုမသုံးခဲ့ပါဘူးဒီအသုံးကြောင့်အီဂျစ်ကိုပေးနေတဲ့စစ်ရေးအကူအညီတွေဖျက်တောက်ရမယ်ဂိမ်းဆိုင်နိုင်တာကြောင့်စစ်တပ်ကအာနာသိမ့်နေဆိုတဲ့စကားကိုရှောင်လွှဲနေရတာလည်းဖြစ်ပါတယ်ရှင်